မြန်မာနိုင်ငံမှာဒီမိုကရေစီနှီးချက်ရွေးကောက်တင်မြှောက်ခံထားရတဲ့လွှတ်တော်အမတ်တွေနဲ့တိုင်းဒေသအဖွဲ့အစည်းတွေအမြင်ကိုသိရဖို့အတွက်ဗြိတိန်နိုင်ငံကချီးမှုတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့တည်ထောင်ဆွေးနွေးပွဲကိုဧပြီ9ရက်တောက်ကြနေ့မှာကျင်းပမှာဖြစ်ကြောင်းဗြိတိန်နိုင်ငံဆိုင်ရာကုလသမဂ္ဂယုံကကျင်းပပြီးနေ့မှာသတင်းထုတ်ပြန်ပါတယ်။ဒီဆွေးနွေးပွဲကိုအက်စတိုးနီးယား၊ပြင်သစ်၊အိုင်ယာလန်၊နော်ဝေးနဲ့အမေရိကန်နိုင်ငံတွေကကုလသမဂ္ဂကိုယ်စားလှယ်တွေတက်ရောက်ကြမှာဖြစ်ပြီးပါဝင်ဆွေးနွေးမယ်သူတွေကတော့အရက်ဆက်လူမှုအဖွဲ့အစည်းခေါင်းဆောင်တဦးဖြစ်တဲ့ဆိုင်းဆန်ခန်းပြည်တော်စုလွတ်တော်ကိုစားပြုကော်မတီ CRPH ကဒေါ်ဇင်မအောင် ICC နိုင်ငံတကာပဋိပက္ခလေးလာရေးအဖွဲ့က Richard Hosen နဲ့ကုလသမဂ္ဂမြန်မာနိုင်ငံအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းတို့ဖြစ်ပါတယ်။မြန်မာနိုင်ငံရဲ့အကျန့်ဖက်မှုတွေတိုးလာနေတာနဲ့အတူအခြေအနေတွေဆိုးဝါးလာနေပြီးဒေသရင်းတည်ငြိမ်မှုကိုရောနိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးအတွက်ပါအန္တရာယ်ကြီးထွားလာနေချိန်မှာအခုလိုဆင်းရဲပွဲကျင်းပဖို့လှုပ်လာတာဖြစ်ပါတယ်။ကုလသမဂ္ဂဆိုင်ရာမြန်မာသံတမန်ကြီးဦးကျော်မိုးထွန်းတက်ရောက်တဲ့ဒီဆင်းရဲပွဲမှာမြန်မာနိုင်ငံတွင်းကတိုင်းရင်းသားတွေနဲ့ပဋိပက္ခဖြစ်ပွားမှုတွေပေါ်မှာဖေဖော်ဝါရီ1ရက်စစ်တပ်အာဏာသိမ်းခဲ့တဲ့နောက်ရဲခတ်မှုတွေကိုဆိုင်းဆန်ခန်းကဆင်းရဲတင်ပြမှာဖြစ်တယ်လို့ Federal Democracy ဗတင်းရင်းထုတ်ပြန်ခဲ့တဲ့ CRPH ရဲ့ရှေ့ဆက်လှုပ်ဆောင်မှုတွေကိုဒေါ်စင်မအောင်ကဆင်းရဲမှာဖြစ်ပါတယ်။ဒါအပြင်အာဏာသိမ်းခဲ့တဲ့မြန်မာစစ်တပ်ရဲ့လှုပ်ဆောင်မှုတွေကလည်းဒေသရင်းမှာသာမကနိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးကိုပါထိပါစေမယ့်အန်ဒီအရီနဲ့ပတ်သက်ပြီး ICG ကဆင်းရဲသွားဖို့ရှိပါတယ်။တောက်ကြနေ့မြန်မာစံတော်ချိန်ည7:00နာရီခွဲနယူးယောက်စံတော်ချိန်မနေ့7:00နာရီမှာကုလသမဂ္ဂရုံးကနေတရိုက်ထုတ်လွှင့်ပေးဖို့ရှိတဲ့ဒီဆင်းရဲပွဲအပြီးမှာတော့ဗြိတိန်သံတမန်ကြီးဘာဘရာဝုဒ်ဘတ်ကသတင်းစာဆင်းရဲပွဲပြုလုပ်ဖို့ရှိပါတယ်။